မြန်မာနိုင်ငံရခိုင်မြောက်ပိုင်းပဋိပက္ခရဲ့ဒေသတွင်အပျက်စီးပမာဏကိုကြည့်မယ်ဆိုရင်ဒေသခံမွတ်စလင်တွေဟာ ethnic cleansing လူမျိုးနွယ်စုလိုက်ရှင်းလင်းတာမျိုးခံခဲ့ရပွဲရှိတယ်လို့အဲ့ဒီဒေသကိုတွားရောက်လေ့လာခဲ့တဲ့တန်တမန်တွေကကုလသမဂ္ဂလုံခြုံရေးကောင်စီမှရှင်းလင်းပြောဆိုခဲ့ကြပါတယ်ဒုက္ခသည်တွေအနေနဲ့နေရက်ကိုဘေးကင်းကင်းဂုံတိတ်ခါရှိရှိပြန်နိုင်မယ့်အခြေအနေလည်းမရှိသေးဘူးလို့တန်တမန်တချို့ကပြောပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီတန်တမန်အဖွဲ့ရဲ့မြန်မာနိုင်ငံခရီးစဉ်နဲ့ပတ်သက်ပြီးလုံခြုံရေးကောင်စီမှမနေ့ကပြန်လည်သုံးသပ်ဆွေးနွေးခဲ့ကြတာပါအပြည့်အစုံကိုတော့ကိုသားညွန့်ဦးကပြောပြပါမယ်
ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်တမန်အဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေနဲ့မြန်မာနိုင်ငံတည်းကပြည်ပခဖြစ်ရာဒေသနောက်ပြီးတော့မြန်မာအစိုးရရဲ့ဒုက္ခသည်လက်ခံရေးပြင်ဆင်ဆောင်ရွက်မှုတွေကိုတွားရောက်လေ့လာခဲ့ပြီးတော့မနေ့တနင်္လာနေ့မှာတော့လုံခြုံရေးကောင်စီမှဒီခီးစင်နဲ့ပတ်သက်ပြီးတော့ပြန်လည်ရှင်းလင်းသုံးသပ်မှုတွေလုပ်ခဲ့ကြတာပါခီးစင်မှာပါသွားတဲ့ကုလသမဂ္ဂဆိုင်ရာကူးရေးနိုင်ငံတာဝန်ကြီးမန်ဆူအယ်လ်အိုတဘေးကတော့ဒီဒုက္ခသည်တွေအနေနဲ့သူတို့ဆန္ဒနဲ့သူတို့နေရက်ကိုဘေးကင်းကင်းဂုံတိတ်ခရှိရှိပြန်နိုင်မယ့်အခြေအနေကောင်းမရှိသေးဘူးဆိုပြီးပြောဆိုပါရတယ်။ဒါပေမဲ့သူတို့ကိုယ်တိုင်မြင်ခဲ့ရတဲ့အနေအထားတွေအရပြိပခအတွင်းမှာမွတ်စလင်ဒေသခံတွေအနေနဲ့လူမျိုးနွယ်စုလိုက်ရှင်းလင်းတာမျိုးခံခဲ့ရနိုင်ခြေရှိတယ်လို့လုံခြုံရေးကောင်စီစီးပွဲမှာပြောဆိုသွားပါတယ
်။ إن مشاهدتنا لحجم الدمار الذي لحق بالقرى التي كان يقطنها أقلية الروهينجا في شمال
ولا ခိုင်မြောက်ပိုင်းကရိုဟင်ဂျာလူနည်းစုခြေရွာတွေကအပြည့်အစည်းပမာဏကိုမြင်လိုက်ရခြင်းအဖြစ်ဒီလူနည်းစုတွေပေါ်ပြင့်မှတ်ထားပြီးအစီအစဉ်တကြအကြမ်းဖက်တဲ့လုပ်ရမျိုးတွေဖြစ်ခဲ့တယ်ဆိုတာပြနေပါတယ်။ဒီလူတွေဟာအစ္စလမ်ဘာသာကိုးကွယ်ကြတဲ့လူမျိုးတွေဖြစ်တာကလွဲလို့ဘာယာဇဝဲမှုမှကျူးလွန်ခဲ့တဲ့သူတွေမဟုတ်ပါဘူး။ကျေးရွာတွေကိုကျွန်တော်တို့ဖြတ်သွားတော့ရွာတွေမှာမီးလောင်နေတဲ့အဖျက်စီးခံထားရတဲ့အိမ်တွေကိုတွေ့ပါတယ်။ဒါတွေကိုကြည့်မယ်ဆိုရင်သူတို့ဟာနိုင်ငံသားတယောက်ရဲ့အခွင့်အရေးတွေချိုးဖောက်ခံရပြီးသူတို့ကြုံတွေ့ခဲ့ရတာတွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအတိုင်းအတာတည်ဖြစ်နိုင်ပါတယ
်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေလီကတော့ရွန်ဂျာမွတ်စလင်တွေပေါ်မှာနှိပ်ကွပ်မှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညွန့်ကောင်စီကပြင်းပြင်းထန်ထန်အရေးယူဖို့အရေးမှာတရုတ်နိုင်ငံကမြန်မာနိုင်ငံကိုအကာအကွယ်ပေးနေတဲ့သဘောတွေ့ဝိုက်ပြီးတော့ဝေဖန်ပါတယ်။ကုလသမဂ္ဂဆိုင်ရာတရုတ်သံတမန်ကြီးမာဂျောဇူးကတော့ပြဿနာကိုပိုးပြီးတော့မရှုတ်ထွေးလာစေဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံအကြားဖြည့်ရှင်းမှုကိုအားပေးသင့်တယ်လို့လူညွန့်ကောင်စီမှာပြောပါတယ်။ခီးစင်မှာပါသွားတဲ့အထက်ရခိုင်ပြည်ပခနဲ့ပတ်သက်ပြီးတော့ပြပြထန်ထန်ပြောလို့ရှိသူတူကတော့ကုလသမဂ္ဂဆိုင်ရာဗြိတိန်သံတမန်ကြီး Grant Pierce ပါဒီလောက်ကြီးမားတဲ့ပြဿနာကိုကင်တွယ်ဖို့ဆိုတာကုလသမဂ္ဂတစ်ခုတည်းကပဲကျွမ်းကျင်ပိုင်နိုင်မှုရှိတာမို့လို့ရခိုင်ဒေသကိုကုလသမဂ္ဂကိုအတားအဆီးမရှိဝင်ွက်ပေးဖို့လိုတယ်လို့သူကလုံခြုံကောင်စီမှာပြောပါတယ
် I was very struck by the magnitude of what
ဒုက္ခသည်တွေရေဆိုင်ကြုံတွေ့နေရတာတွေအစိုးရနဲ့ကုလသမဂ္ဂကြုံတွေ့နေရတာတွေအတွက်ကျမအင်မတန်တုန်လှုပ်ခဲ့ရပါတယ်။ကြီးမားကျယ်ပြန့်တဲ့အပြက်စီးတိုက်တာတွေတွေ့ခဲ့ရပြီးဒါဟာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးရတဲ့အကြောင်းရင်းတစ်ခုဆိုတာထင်ရှားပါတယ်။ဒီလူတွေတရက်ပြန်နိုင်ဖို့လည်းကြိုးစားနေပါတယ်။ဒုတိယလုပ်ရမှာကတော့ဒီပြဿနာတွေကိုတုံ့ပြန်အရေးယူရေးအစိုးရအာဏာပိုင်တွေအနေနဲ့တိုးပြစ်လှုပ်ဆောင်ဖို့နဲ့ဒုက္ခသည်တွေကိုကူညီဖို့ကုလသမဂ္ဂကိုအကန့်အသတ်မရှိဝင်ရောက်ခွင့်ပေးရပါဒီလိုပမာဏနဲ့ကြုံတွေ့ရတာကိုဘယ်လိုကန့်တွယ်ရမလဲဆိုတာကုလသမဂ္ဂကပဲကျွမ်းကျင်ပိုင်တိုင်မှုရှိတာပ
ါကုလသမဂ္ဂဆိုင်ရာမြန်မာအသံမှတ်ကြီးဦးဟောက်တူဆွမ်းကတော့မြန်မာအစိုးရအနေနဲ့လူခွင့်ချိုးဖောက်မှုတွေကိုခွင့်ပြုမှာမဟုတ်ဘဲနဲ့ဆွဆွဲချက်တွေကိုလည်းဥပဒေအတိုင်းစုံစမ်းမှာဖြစ်တယ်လို့လူညွန့်ကောင်စီမှာပြောပါတယ်အရေးအကြီးဆုံးကတော့ဒုက္ခသည်တွေပြန်လက်ခံရေးလုပ်ငန်းစဉ်တွေစတင်နိုင်မှုဖြစ်တယ်လို့သူကဆိုပါတယ
် In resolving current issues relating to the Rakhine state we all agree that the most
ချိုင်းပြည်နယ်ကလက်ရှိပြဿနာတွေကိုဖြေရှင်းတဲ့နေရာမှာအရေးတကြီးလို့ရမှာကနှစ်နိုင်ငံသဘောတူညီချက်နဲ့အညီဒုက္ခသည်တွေပြန်လက်ခံရေးစဖို့ဆိုတာအားလုံးသဘောတူထားပါတယ်သူတို့ဘက်ကတော့ဒီလူတွေကိုလက်ခံဖို့အတွက်အဆင်သင့်ရှိတာကြောင့်ဖြစ်နိုင်သမျှမြင်မြန်ဒီလုပ်ငန်းတွေကိုစတင်လုပ်ရဲဆိုတာကိုအကြိမ်ကြီးပြောထားပါတယ်ဆိုပြီးမြန်မာတာဝန်ကြီးကပြောဆိုသွားတာပါအမေရိကန်သံတမန်ကြီးနီကီဟေလီကတော့ခီးစင်မှာပါမသွားပါဘူး။ဒါပေမဲ့လို့ဒီအကြက်တဲကိုဖြည့်ရှင်းဖို့အတွက်လုံခြုံရေးကောင်စီအနေနဲ့နီလန်းရှိတယ်လို့သူကပြောပါတယ်။ဘလို့နီလန်းဆိုတာကိုတော့အသေးစိတ်မပြောခဲ့ပါဘူး။လူသားချင်းစာနာမှုကူညီရေးဆိုင်ရာအကြက်တဲကိုရောလူခွင့်ရေးပြဿနာကိုပါဖြည့်ရှင်းဖို့အတွက်လုံခြုံရေးကောင်စီကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တရက်ကိုအလင်းမြန်ချမှတ်ရလိမ့်မယ်လို့လည်းအမေရိကန်သံတမန်ကြီးကဒီမနေ့ကလုံခြုံရေးကောင်စီအစည်းအဝေးမှာပြောဆိုခဲ့ပါတယ်ခင်ဗျာ
။ကိုသားညုံပြောပြပေးခဲ့တာပါ။